2020ရွေးကောက်ပွဲမှာကနဦးမဲရလတ်တွေအရမွန်ပြည်နယ်မှာမွန်ညီညွတ်ရေးပါတီကလွှတ်တော်ကိုယ်စားလှယ်လောင်းတွေအရင်ကထပ်ပူပြီးအနိုင်ရခဲ့တာကြောင့်နိုင်ငံရေးရှိအလားအလာဘယ်လိုရှိလာမလဲဆိုတာသင်ပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါတနင်္ဂနွေနေ့ရွေးကောက်ပွဲမှာတော့မွန်ပြည်နယ်ခြေဆိုင်မွန်ညီညွတ်ရေးပါတီဟာလွှတ်တော်ကိုယ်စားလှယ်ဆက်တင်နေရနဲ့ကရင်ပြည်နယ်မှာမွန်တိုင်းဒါရေးရဝန်ကြီးတနေရအနိုင်ရရှိခဲ့ပါတယ်သို့တော်မှာနေရာရလာတဲ့လည်းမြနိုင်ငံရေးလှုပ်ရှားမှုတွေကိုသို့တော်အတွင်းမှာရောပြင်ပမှာပါအချိန်မြင့်ဆောင်ရွက်ဖို့လဲရည်ရွယ်ထားတယ်လို့မွန်ညိုညိုရေးပါတီတွင်းမှုစစ်နာလီသမကပြောပါတယ်
ဒီလာနဲ့နိုင်ငံချင်းချင်းမှာဒီလာကပါတီရဲ့ရည်တည်ချက်ကသို့တော်နိုင်ငံလမ်းကြောင်းနဲ့သို့တော်ပြင်ပနိုင်ငံလမ်းကြောင်းကိုငလန်းလုံးတွားဖို့ရှိတယ်သို့တော်တွင်မှာဆိုလို့ရှိရင်ဒီကံတစ်ဖက်ရှိချင်တာဥပဒေပြင်ဆင်နိုင်တဲ့ကိုနိုင်ငံရာရှိတဲ့ဒီမိုကရက်တစ်အရာရှိတဲ့ဒီကောင်ဆောင်ရပြီးတော့အဲ့ချီကဥပဒေပြင်ဆင်နိုင်ရင်ကျေတော့သို့တော်တွင်မှာကျူးပါမယ်သို့တော်ပြင်ပမှာအစစ်တရားရှိပြည်လုံးကြီးကတည်သူတော်ဒီအလုံးပါဝင်တဲ့နိုင်ငံစုလို့ပြောမှာတစ်ဖက်တည်ဆောင်သူ့ရဲ့အခြေခံမှုကိုတည်ဆောက်နိုင်ဖို့အတွက်ကျွန်တော်တို့ညီမထားပါရဲ့
မွန်ညညရေးပါတီဟာရွေးကောက်ပွဲလွန်မှာမြို့ပေါင်းဆိုးရဖွဲ့စည်းနိုင်ဖို့ရွယ်ချက်တွေရှိတယ်လို့လည်းနိုင်လီသမကပြောပါတယ
်မြို့ပေါင်းဆိုးရဆိုတာကကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးလူအဖွဲ့ချက်တစ်ခုလို့နိုင်ရတဲ့ပါတီကအဲ့ဒီနိုင်ငံရေးရဲ့တစ်ချက်ရှိခဲ့လို့ဆိုရင်တော့မြို့ပေါင်းဆိုးရကဖြစ်ကောင်းဖြစ်လာတာကြောင့်ဒီတော့နိုင်ရပါတီကဒီရဲ့တစ်ချက်ဒီခံရချက်မရှိဘူးဆိုလို့ရှိရင်တော့မြို့ပေါင်းအဖွဲ့ချင်းနိုင်ငံအလားလာကလဲပါတော့ပါလိမ့်မယ်
မြို့နယ်ရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရမွန်ညီညွတ်ရေးပါတီဟာပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်9နေရာပြည်နယ်လွှတ်တော်ကိုယ်စားလှယ်6နေရာနဲ့ကရင်ပြည်နယ်မွန်တိုင်းဒါရေးရဝန်ကြီးတနေရာအနိုင်ရရှိခဲ့ပါတယ်။ဒါဟာအရင်2015ရွေးကောက်ပွဲတုန်းကမွန်ပါတီတွေ4နေရာသာအနိုင်ရရှိရာကနေတိုးတက်လာတဲ့အခြေအနေရှိလာတာပါ။ဒီ2020ရွေးကောက်ပွဲမှာတိုင်းဒါပါတီတွေရှင်ပြိုင်မှုအားကောင်းလာတယ်လို့မွန်နိုင်ငံရေးအနီးကလေ့လာစောင့်ကြည့်သူနိုင်မင်းမင်းလွယ်ကပြောပါတယ်
တို့ရဲ့ဒီနယ်အတွက်တို့ရဲ့လူမျိုးစုအတွက်အခွင့်အရေးတွေအများကြီးပေါ့ဒီတပါစီကြီးကကြီးဆိုးပြီးတော့စီမံခွဲပေးတကားကိုအမလို့အမရဖြစ်တဲ့ခါကြတော့တို့ကတို့ကိုပါတီနိုင်အရှိကိုဒီကကကိုစလေနဲ့ပဲစီမံခွဲပေးတဲ့ဒါကိုတို့ကအားပါလာတဲ့နေသားမျိုးတွေ့ရတယ်အဲဒီနောက်ပါတီတော်မင်းများကဒီရုပ်ပွဲမှာရုံးကလာပြီးတော့မဲအနိုင်ရရှိဖို့အတွက်ကိုတုံတုံတိုက်တိုက်လောက်လာတာတွေ့ရတယ်
ဒါပေမဲ့ရေကောက်ပွဲမှာတော့တနင်္ဂနွေလုံးအတိုင်းတရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကနေအများဆုံးအနိုင်ရရှိနေတာကြောင့် NLD ကပဲအစိုးရဖွဲ့နိုင်မဲ့အခြေအနေမှာရှိနေတာပါရေကောက်ပွဲလွန် NLD ဥဆောင်တဲ့မွန်ပြည်နယ်အစိုးရဖွဲ့နဲ့ပူးပေါင်းသွားမလားဆိုတဲ့ပုံမှာမွန်ညီညွတ်ရေးပါတီသွေးရင်မှုစစ်နာလီသမကအခုလိုပြောပါတယ
်အဲ့တော့ကိန်းကမ်းလမ်းလာခဲ့တဲ့ဆိုရင်တော့ကျွန်တော်တို့တစ်ဖက်ပါတီရဲ့ကြိုးဆိုဆွေးနွေးမှုတဘောတူချက်အရာတော့ဖြစ်လာနိုင်တယ်လို့ဆိုရင်သင်္ကန်းမှုကြီးကမရှိသေးတဲ့ခံစားချက်ကြိုးဖို့လည်းစောပါသေးတယ
်ပြီးခဲ့တဲ့2015အစိုးရသက်တမ်းကာလအတွင်း LLD ကနေတိုင်းသားရေးကိစ္စနဲ့ပတ်သက်ပြီးကင်လွယ်ဖြည့်ရှင်းပုံအားနှဲခဲ့တာကြောင့်ပြည်နယ်တချို့မှာတိုင်းသားနိုင်ငံရေးအင်အားစုတွေနဲ့တင်းမာမှုတွေလည်းရှိခဲ့ပါတယ်ရွေးကောက်ပွဲလွန်ကာလမှာလည်းအများစုဖြစ်လာမယ်လို့ခန့်မှန်းထားတဲ့ NLD ပါတီအနေနဲ့တိုင်းဒေသတွေနဲ့စစ်ဆန်ချင်းနိုင်မှုတွေအားနည်းနေအောင်မယ်ဆိုရင်တော့နိုင်ငံရေးရအပြိုင်မှုတွေရှိလာနိုင်တယ်လို့လည်းနိုင်မင်းမင်းလွယ်ကသုံးသပ်ပါတယ်
။ငါတို့ပဲနိုင်တယ်ငါတို့ပါတီကြီးတဲ့ငါတို့တက်တယ်လို့ပဲဆိုရင်တော့သွတ်တော်မှာတော့တိုင်းဒေသတွေကပိုက်ခံရစုနေတဲ့အနေနဲ့ပဲရပ်ခါပြီးတော့ကုန်းကုန်းတိုက်တိုက်ဖြစ်တတ်မဲ့တဘောမျိုးကိုတွေ့နေရတယ
်။ပြီးခဲ့တဲ့ဆိုရသက်တမ်းကာလအတွင်းမိုးပြင်းနယ်မှာလွှတ်တော်နဲ့ပြည်နယ်ဆိုရကြတိမ့်မမှုတွေရှိနေတယ်လို့ပူကျောင်းစန္ဒရာရုပ်ထုမြည်ပေးတာဒီဆောက်ထားတာတွေကြောက်လဲဒေသခံတွေရဲ့စန့်ကျင်ကန့်ကွက်မှုတွေနဲ့လဲကြုံခဲ့ရတာပါအလားတူတခြားတိုင်းဒေသတွေမှာလဲ NLD ပါတီဥဆောင်တဲ့ပြည်နယ်ဆိုရနဲ့လွှတ်တော်ကြအပြိုင်မှုတွေလဲရှိခဲ့ဘူးပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာဘိုင်းတွေသတင်းပေးပို့ထားပါတယ်